အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရသူအဖြစ်သတ်မှတ်ခံထားရသူဂျိုးဘိုင်ဒန်ကဗုဒ္ဓဟူးနေ့မှာအသွင်ကူးပြောင်းရေးဆိုင်ရာအကြံပေးအဖွဲ့ဝင်တွေနဲ့တွေ့ဆုံပါတယ်။နောက်နေ့ဇန်နဝါရီလ20ရက်နေ့ကျန်းသစ်စာကျင်းစုအပြီးမှာအမေရိကန်အစိုးရအာဏာကိုလွှဲပြောင်းရယူနိုင်ရေးစီစဉ်ဆောင်ရွက်နေတာလည်းဖြစ်ပါတယ်။အမေရိကန်အစိုးရဝန်ကြီးဌာနနဲ့အေဂျင်စီတွေရဲ့လက်လောလုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးလေ့လာကြည့်ရှုဖို့ကျန်းပြည်ပုဂ္ဂိုလ်တော်တော်များများကိုဂျိုးဘိုင်ဒန်ကခံထားပြီးဖြစ်ပါတယ်။အရေးပါတဲ့ယာတုတချို့ခံအမှုကိုနိုဘာလ26ရက်နေ့ကျေးဇူးတော်နေ့မတိုင်ခင်ကြေညာနိုင်လိမ့်မယ်လို့လည်းဂျိုးဘိုင်ဒန်ကအင်္ဂါနေ့ကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲရှုံးနိမ့်ကြောင်းဝန်ခံပြောကြားခြင်းမရှိသေးဘဲအကြိတ်နဲ့ရှင်ပြိုင်ခဲ့တဲ့ပြည်နယ်တွေကရွေးကောက်ပွဲရလာတွေနဲ့ပတ်သက်ပြီးတရားကျင့်ဆိုင်ဖို့လျှောက်ထားချက်တွေတင်ပြထားပါတယ်။ပုံမှန်မဟုတ်တဲ့ဆန္ဒမဲပေးတာတွေနဲ့ပုံမှန်မဟုတ်တဲ့မဲရည်တွက်မှုတွေကြောင့်သူရွေးကောက်ပွဲမှာအနိုင်မရတာဆိုပြီးပြောထားပါတယ်။အခုချိန်ထိသမ္မတထရမ့်ရဲ့တရားစွဲဆိုလျှောက်ထားချက်အားလုံးကိုတရားသူကြီးတွေကလက်မခံဘဲပယ်ချထားပါတယ်။နောက်ထပ်အများအပြားစဉ်းစားဆုံးဖြတ်ပေးဖို့လည်းရှိနေပါသေးတယ်။